ပြည်လုံးကျွတ်သကောင်စီရင်ကိုမနေ့ကရခိုင်ပြည်နယ်တစ်ခုလုံးမှာနေ့လယ်တနားရီကနေတပြိုင်နက်တည်းကောက်ခံကြောင်းကြေညာခဲ့ပါတယ်။အရင်ကရခိုင်တိုင်းရင်းသားတွေကရိုဟင်ဂျာအမျိုးကိုသကောင်စီပုံစံမှာထည့်သွင်းရေးသားခွင့်မပြုဖို့ကန့်ကွက်ခဲ့ရကအစိုးရနဲ့ညှိနှိုင်းမှုပြေလည်ခဲ့ပါတယ်။ဒီနေ့အစိုးရကရိုဟင်ဂျာအမျိုးထည့်သွင်းရေးသားခွင့်မပြုတာကြောင့်မြို့နယ်အတော်များများကရိုဟင်ဂျာအမျိုးထည့်သွင်းလို့တဲ့မွတ်စလင်တွေကသကောင်စီကောက်ခံမှုကိုငြင်းဆန်နေပါတယ်။အစိုးရအနေနဲ့သကောင်စီမှာလိုအပ်တဲ့အချက်အလက်တွေကိုလွတ်လပ်စွာရေးသားခွင့်ပြုတယ်ဆိုပြီးလက်တွေ့မှာရိုဟင်ဂျာဆိုတဲ့အမည်ကိုထပ်သိမ်းရေးသားခွင့်မပြုတာကြောင့်မိမိတို့အနေနဲ့သကောင်စီကောက်ခံမှုကိုညှင်းဆုပ်ခဲ့ရတာလို့စွတ်တွင်မြို့နယ်ဘူးမေကြီးရွာကအမည်မဖော်လို့သူရွာသားတို့ကပြောပါတယ်
။ကျွန်တော်တို့သကောင်စီကလွတ်လပ်လွတ်လပ်ခေလီရတယ်ဆိုပြီးတော့ကျွန်တော်တို့မျိုးလင်းချပါတယ်။ကျွန်တော်တို့ဘာလူမျိုးလဲအဲ့ဒါမိပါတယ်။ကျွန်တော်တို့ကရိုဟင်ဂျာလူမျိုးလို့ပြောပါတယ်။သူတို့ကမလူပါရိုဟင်ဂျာမရှိလို့
တကောင်ချင်းကောက်ယူရမှာနိုင်ငံတကာစံချိန်စံနှုန်းအရလွတ်လပ်စွာဖြည့်ဆို့ခွင့်ရှိတယ်လို့ကြေညာထားတာကြောင့်ရူဟင်ဂျာအမျိုးကိုထက်သွင်းရေးသားခွင့်ရဖို့မျှော်လင့်ထားခဲ့ကြပေမဲ့အခုလိုအတိအမှတ်ပြုရေးသားခွင့်မပေးတာကြောင့်စိုးရိမ်မှုတွေဖြစ်ပေါ်နေရတယ်လို့လည်းအမည်မဖော်လို့တဲ့နောက်ကျေးရွာသားတို့ကပြောပါတယ်
။ကျွန်တော်တို့ကမျှော်မထားတာကနေပြီးတော့ကျွန်တော်တို့သကောင်စံကောက်မယ်ကျွန်တော်တို့ရူဟင်ဂျာဆိုတဲ့လူမျိုးအမျိုးဟာပေါ်ရင်လာမေးလို့နေပြီးမျှော်မထားပါဘူး။သူမေကျွန်တော်တို့မျိုးမထတာနဲ့အခုဖြစ်နေတဲ့ဥစ္စာခေါ်ကြနေတာပဲအဲ့ဒါကြောင့်ကျွန်တော်တို့ကနေလဲစိုးရင်စရာတော့ရှိတာပဲအဲ့ဒါယိုဟန်ဂျာဆိုတာမဖာပဲနင်းကုန်ရှုံးမလားဆိုတာကိုအဲ့ဒါစိုးရင်နေတာ
တကောင်စင်းမှာရိုဟင်ဂျာအမျိုးကိုထက်ခွင့်မပေးတဲ့အတွက်အကောက်မခံဘူးဆိုရင်လဲအတင်းအကျပ်ကောက်ခံမှာမဟုတ်ကြောင်းမနေ့ကစစ်တွေမြို့နယ်ဘာသာရွာမွတ်စလင်ကျေးရွာမှာလူဝင်မှုကြီးကြပ်ရေးအရာရှိတူဦးကရှင်းပြခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းတကောင်စင်းကောက်ယူရာမှာဘင်္ဂလီအမည်နဲ့တကောင်စင်းပေးကြသူတွေလည်းရှိပါတယ်အစိုးရကသကောင်စီကဝန်ထမ်းတွေကိုညွှန်ကြားထားတာကလူမျိုးအမျိုးကိုအတင်းအကျပ်မေးမြန်းတာမလုပ်ဘူးနဲ့တကယ်လို့ရိုဟင်ဂျာအမျိုးကိုအတင်းအကျပ်ထပ်သွင်းရေးခိုင်းလာမယ်ဆိုရင်လည်းအဲ့ဒီနေအိမ်ကိုဆက်လက်ကောက်ခံခြင်းမပြုဖို့ညွှန်ကြားထားတယ်လို့သိရပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကြောင်းတော်မျိုးနဲ့မြောက်ဦးမျိုးနယ်တွေမှာအနေများတဲ့မျိုးလူမျိုးစုတွေဟာသကောင်စီကောက်ခံရမှာသူတို့ကိုခမီလူမျိုးစုကောက်နံပါတ်မှာထပ်သွင်းနေတဲ့အတွက်ကန့်ကွက်နေကြပါတယ်။မျိုးတိုင်းရင်းသားလူမျိုးစုဝင်တို့ကသူတို့ကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပါတယ်
ကျွန်တော်များအုံမျိုးနေမှာဆရာမတွေကဘာလူမျိုးလေးဆိုတဲ့မေးရစီမှာဆရာမတွေကမျိုးလူမျိုးဖြစ်ပါလေလို့ဆက်ဆိုပါတယ်ခင်ဗျာဆက်ဆိုတဲ့အချိန်မှာမျိုးလူမျိုးကုန်းနံပါတ်ကိုမရေးဘဲနဲ့ခမွင်းခနေရသုံးကုန်းနံပါတ်ကိုရေးထားပါတယ်ခင်ဗျာတောက်တင်မျိုးနေမှာလည်းအဲ့လိုအနေထားလိုက်ဖြစ်နေခင်ဗျာဆရာကနေပြီးတော့ကာယငယ်ချက်ခံနေအကဲရေးပြမှာပါဆရာမတွေကရေးပြမှာပါဆိုပြီးတော့အဲ့လိုကတိခံထားတာရှိပါတယ်ခင်ဗျာ
အဲ့ဒီလိုမှားယွင်းဖော်ပြမှုဟာလူနည်းစုမျိုးလူမျိုးစုတွေရဲ့အခန်းကဏ္ဍကိုမိမ့်မိန်သွားစေနိုင်တဲ့အချက်ဖြစ်တာကြောင့်ဘဟုတကောင်စီကော်မရှင်အနေနဲ့ဆက်ချင်းပြင်ဆင်မှုတွေပြုလုပ်ပေးဖို့လိုအပ်နေတယ်လို့လည်းမြို့တိုင်းရင်းသားတွေကပြောဆိုနေကြပါတယ်ရှင်။